ရန်ကုန်နိုင်ငံတကာလေဆိပ်မှာတနက်ပြစ်လှုပ်ကြံခံခဲ့ရတဲ့ NLD ပါတီဥပဒေအကြံပေးတရားစွပ်တော်ရှင်နေဦးကိုနီရဲ့အမှုမှာအစိုးရနဲ့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်မှုအားနည်းနေကြောင်းသတင်းသမားတွေကတုံ့တက်ကြပါတယ်။ဦးကိုနီလှုပ်ကြံခံရတာသတင်းနှစ်ပတ်ရှိလာပြီဖြစ်ပေမဲ့ပြည်သူတွေတည်တည်တိတိုက်တဲ့နောက်ဆက်တွဲအချက်လက်တွေထုတ်ပြန်တာမျိုးခုထိမတွေ့ရသေးဘူးလို့သူတို့ကထောက်ပြကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဇန်နဝါရီလ29ရက်နေ့ကရန်ကုန်နိုင်ငံတကာလေဆိပ်မှာရှင်နေဦးကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့တာအခုဆိုနှစ်ပတ်ပြည့်လာပြီဖြစ်ပါတယ်။လှုပ်ကြံမှုအပြီးအချိန်ပိုင်းအတွင်းမှာပဲတနတ်သမားဦးကြည်လင်းကိုလေဆိပ်ပိုင်နယ်ထဲမှာဖမ်းမိခဲ့ပြီးအခုနှစ်ပတ်ကြာလာတဲ့အချိန်အတွင်းလှုပ်ကြံမှုမှာပူးပေါင်းပါဝင်ခဲ့တဲ့ဦးအောင်ဝင်းစော်ကိုဇန်နဝါရီလ30ရက်မနက်4နာရီကျော်ဖမ်းအံမျိုးကတန်လွင်တရားမှာဖမ်းမိခဲ့တယ်ဆိုတဲ့နိုင်ငံတော်သမ္မတရုံးရဲ့ဖေဖော်ဝါရီလ3ရက်သတင်းထုတ်ပြန်ချက်ကလွဲလို့အခြားသတင်းအချက်အလက်တွေကိုအစိုးရဘက်ကရောဒီအမှုကိုကင်တွယ်စစ်ဆေးနေတဲ့ပြည်ထောင်စုဝန်ကြီးဌာနကပါတေချာထုတ်ပြန်ပေးတာမျိုးမရှိဘူးလို့သတင်းသမားတွေဘက်ကဝေဖန်နေတာဖြစ်ပါတယ်။ဒါဟာသက်ဆိုင်ရာကသတင်းထင်ချန်ခြင်းနဲ့သဘောများလားလို့တန်တရာဝင်မိကြောင်းဥက္ကဋ္ဌလှုပ်ကြံခံရမှုကိုစုံစမ်းဖော်ထုတ်ရေးသားဖို့ကြိုးစားနေတဲ့မြန်မာနောင်းသတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်။
ဒီအခြေအနေတစ်ခုလုံးကနိုင်ငံရေးနဲ့အများကြီးဆက်နွယ်နေတယ်ဆိုတော့အားလုံးလည်းနားလည်ကြတယ်။ဒါကြောင့်မို့လို့အစိုးရကနေပြီးတော့မှဒီအစိုးရဆိုတာနဲ့ဗျာကျွန်တော်တိတိကျကျပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်စုဝန်ကြီးဌာနနဲ့အာတက်မတော်ဘောဗျာစစ်တပ်ကနေပြီးတော့မှဒီသတင်းအချက်အလက်ပေါ်သူတို့လိုသူတို့ကစားလို့ရလောက်အောင်သတင်းအမှောင်ချထားတာလို့ပဲကျွန်တော်တို့ကနေပြီးတော့နားလည်တယ်နော်နောက်ပြီးတော့သူတို့ပြောတဲ့ဝင်းဆက်တရခန့်ဒီမလွတ်မြောက်သွားအောင်နော်ဟိုဒါမထုတ်ပြန်သေးဘူးဆိုတာလဲဒါလုံလောက်တဲ့အကြောင်းပြချက်လည်းမဟုတ်ဘူးဘာကြောင့်လဲဆိုတော့ CCTV မှတ်တမ်းမှာရှိတဲ့မသင်္ကာဘွေရာဓာတ်ပုံတွေဆိုတာတိတိလူလူနဲ့ပူးပေါင်းပြီးတော့မှထားရတာဒါမြန်မာနိုင်ငံမှာမဟုတ်တကဘာလုံးမှာဒီလိုပဲပန်းကြရတာ24နာရီတုန်းကထုတ်ပြန်တယ်ထုတ်ပြန်ရင်ဒီလူတွေအားလုံးနေဆက်တွေမကျော်သွားအောင်ဆိုပြီးတော့မှဒါလုံနေကြတာဆိုတော့ဒီကြောင့်မလို့အခုနှစ်ပတ်ကြာလာပြီဒါနဲ့ပတ်သက်ပြီးတော့ဘာမှမထုတ်ပြန်သေးဘူးနောက်ပြီးတော့ဒုတိယတရခန့်နောက်ပြီးပထမတရခန့်အဖြစ်ဖန်ဆီးထားတဲ့လူတွေကနေရရှိလာတဲ့သတင်းအချက်အလက်တွေကိုဒီလူလူကိုဘာမှတိတိပပမထုတ်ပြန်သေးဘူးဆိုတော့အဲ့အားလုံးကလုံခြုံရေးကလိုအပ်လို့လှုပ်ဝှက်ထားရဆိုတာထက်သတင်းအမှောင်ချထားတယ်လို့ပဲကျွန်တော်တို့ကပြောချင်ပါတယ်ခင်ဗျာ
တနတ်သမားဦးကြည်လင်းရဲ့ထုတ်ပေါ်ချက်အရနောက်ဆက်တွဲဖမ်းဆီးထားတဲ့ဦးအောင်ဝင်းစော်ကိုသူနောက်ဆုံးနေထိုင်ရာရန်ကုန်တာကီတာထူပါယုံအရှိ16လမ်းကနေအိမ်ကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အတူခေါ်ဆောင်သွားပြီးအိမ်ကိုဝင်ရှာခဲ့တဲ့အကြောင်းတွေပြည်တွင်းသတင်းဌာနတချို့ကရေးသားခဲ့ကြပေမဲ့သူ့အိမ်ကိုဘာအတွက်ခေါ်လာပြီးဘာပစ္စည်းတွေတင်ဆက်သွားတယ်သူ့ရဲ့နောက်ကျောင်းရာဇဝင်ကဘာတွေဖြစ်တယ်စတာတွေကိုအစိုးရကရှင်းလင်းဖော်ပြတာမျိုးခုထိမရှိသေးပါဘူးဒါတွေဟာအစိုးရအနေနဲ့သတင်းကိုလိုသလိုထိန်ချန်နိုင်ဖို့လုပ်နေတာများလားလို့အတွင်းဝင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။တကယ်တော့ပြည်ထောင်စုကဒီကိစ္စကိုရရထုတ်ပြန်မှာပါ။ဟိုနိုင်ငံတော်သမ္မတရုံးတို့ဘာလို့လဲထုတ်ပြန်တဲ့အခါကစိတ်တော့မစီလျော်ဘူးလို့ထင်တယ်။သူတို့ကျင်နာကဟို information ကို control လုပ်ခြင်းလို့လုပ်တဲ့သဘောမျိုးလို့အဲ့လိုမျိုးတောက်ချက်ချပြတယ်မျိုးသွားဖြစ်နေတယ်။ဒီကိစ္စကျတော့ပြည်ထောင်စုကရဲလုံထုံလုံမီလေသူတို့နားလဲပါတယ်။ဘယ်ဟာပြောလို့ရတယ်ဘယ်ဟာပြောလို့မရဘူးဆိုတာနားလဲပါတယ်။ဒီကိစ္စလည်းအဲ့လိုမျိုးပြောလို့ရတဲ့ကိစ္စတွေပြောရမယ်။သူထုတ်ပြန်နိုင်တဲ့ဟာကိုရဲတွေကထုတ်ပြန်ဖို့ကဒါကအစင်လာဖြစ်စေချင်တော့နော်။အဲဒီနှစ်ပတ်ကြာတဲ့အထိချင်းချင်းညင်းညင်းခိုင်ခိုင်မာမာဒီစုံတရားမပြောနိုင်သေးတာတော့ဖြစ်ဟိုမဖော်ထုတ်နိုင်တဲ့ဟာဖြစ်တော့ဆန်းဆောင်ရေးညံ့တာလားဒုမဟုတ်တခြားသောနိုင်ငံရေးရဆက်နွယ်မှုတွေဘာလို့အဲ့လိုမျိုးကြောင်းဖုံးထိကြလားလားဆိုတဲ့အမျိုးဆန်းရဖြစ်ကြတယ
်ဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရအောင်မြန်မာသမ္မတရုံးပြောခွင့်ရသူနဲ့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူတွေကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေကြားမှုမရှိပါဘူးဥက္ကဋ္ဌကိုလူမြင်ကွင်းနဲ့လှုပ်ကြံခဲ့တာဟာ NLD အစိုးရလက်ထက်တိုင်းပြည်ဟာညီတက်မှုမရှိပဲလုံခြုံမှုကင်းမဲ့နေပြီဆိုတဲ့အမြင်မျိုးကိုလောက်ကျန်သူတွေဘက်ကဖော်ဆောင်လို့တဲ့ဆန္ဒရှိကြောင်းသုံးသက်သူကတော့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းမဲဖြစ်ပါတယ
်ဒီဥက္ကဋ္ဌကိုလောက်ကျန်တဲ့အခါမှာလူမျိုးခြားဘာသာခြားဆိုတဲ့ဟာကိုရွေးချယ်တာလည်းပါတယ်အပြင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့တိုက်တိုက်တွန်းတွန်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်ကိုဒါလောက်ကျန်တယ်လောက်ကျန်တဲ့အခါမှာလည်းပဲလူတွေထိတ်လန့်တုန်လို့လောက်အောင်အချင်းကလေစိတ်လူနေရာပြီးမှလောက်ကျန်တယ်ဆိုတော့ဒါရီအားလုံးပါဆိုလို့ရှိရင်ဒီအရသာအစိုးရလက်ဆက်မှာအတိုင်းပြည်ကမငြိမ်မသက်ဖြစ်တယ်ဆိုတဲ့ဟာမျိုးကိုဖန်တီးနေတဲ့ပြည်သူလူထုတွေအားလုံးလုံခြုံရေးရအယုံကြည်ကင်းမဲ့သွားရဲဆိုတဲ့အခြေအနေကိုဖန်တီးနေတဲ့လူတစုဒါမှမဟုတ်ရှင်လူပုဂ္ဂိုလ်တွေကနေပြီးတော့ဖန်တီးတယ်လို့ပဲကျွန်တော်တို့ကမြင်တယ်ခင်ဗျ
မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကတော့ဥက္ကဋ္ဌကိုလောက်ကျန်တက်ဖြတ်မှုမှာပါဝင်သူတွေကိုစင်မေးချက်တွေနဲ့န နောက်ဆက်တွဲအခြေအနေတွေကိုထုံမပြောနိုင်ရတာဟာဒီအမှုအတွက်ဆက်ဆက်တည်းရခံနေပေါ်ထုတ်ဖန်ဆီးနိုင်ရေးအတွက်အဟန့်အတားမဖြစ်ရအောင်ဆောင်ရွက်နေခြင်းသာဖြစ်တယ်လို့သတင်းဌာနတွေကိုအစောပိုင်းမှာဖြေကြားခဲ့ပါတယ်ခင်ဗျာ